မြန်မာတရုတ်နိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကဦးဆောင်ပြီးနိုင်ငံအစ်မြင့်ဆွေးနွေးပွဲကိုပထမဆုံးကျင်းပတဲ့တောက်ကြံတွေကအနေပြည်တော်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံခြားရေးဌာနကဒုဝန်ကြီးဦးကျော်တင်နဲ့အတူပြည်ထရေးကာကွယ်ရေးနေဆက်ရေးရာလူ့သမားဝန်ကြီးဌာနနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတွေကတာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနဒုဝန်ကြီးရှိုချမ်းမန်နဲ့တရုတ်ဗဟိုစစ်ကော်မရှင်ကွန်မြူနစ်ပါတီဒုတိယညှိနှိုင်းကိုယ်ကဲရေးမှူးဗိုလ်ချုပ်ကြီးဇူဖန်လင်းတို့ဦးဆောင်တဲ့ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာမြန်မာတရုတ်နယ်စပ်ဒေသလုံခြုံရေးတည်ငြိမ်မှုရှိစေရင်းနဲ့စီမံခန့်ခွဲရေးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်များမှာဆိုရင်တရုတ်နိုင်ငံမှာဆက်ကနေပြီးတော့ဆက်ပြီးအကူအညီပေးရင်းနဲ့မြန်မာဘက်ကနေအပြုသဘောဆောင်ရွက်ပေးစေလိုတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ဒေသတွေမှာတရားဝင်ဝင်ထွက်သွားလာမှုတွေကိုတားဆီးရင်းနိုင်ငံနယ်စပ်ဒေသတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့တရားဝင်ကူးတန်းရောင်းဝယ်မှုကိစ္စရပ်တွေနဲ့တခြားကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနယ်စပ်တည်ငြိမ်ရေးဟာအရေးပါတဲ့စီးရေးလှုပ်ရှားမှုကိုရက်ဆိုင်ပြီးတင်းမာမှုပြင်းရင်းမှုအတွက်တရုတ်ဘက်ကတိုက်တွန်းခဲ့ပါတယ်။ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးအတွက်ပြည်သူ့သဘောဆောင်တဲ့အကူအညီပေးမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။